ဟုတ်ကဲ့ဒေါက်တာတရားသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်သရုပ်ထားလိုက်တယ်ပေါ့နော်အိုမီခရွန်မျိုးကွက်တဲ့ကူးစက်တာကတော်တော်များလာပြီးတော့ထူးခြားတဲ့ဒီနောက်ဆက်တွဲနှလုံးထိခိုက်မှုအတွက်ဆိုရင်ဘယ်လိုဖြစ်တာနဲ့ဘယ်လိုလက္ခဏာတွေပြတာကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီနှလုံးထိခိုက်တာကိုဘယ်လိုစီမံကုသသင့်တာနဲ့နောက်ထပ်သတိပြုသင့်တဲ့နောက်ဆက်တွဲတွေကိုအဓိကဆွေးနွေးပါဖို့ဆရာနော်အဲ့တော့ဒီ Omicron နောက်ဆက်တွဲနှလုံးထိခိုက်တာကိုဘယ်လိုစီမံကုသသင့်တာကိုစရှင်းပြပေးပါလားဆရာကြီ
းအကောင်းဆုံးနည်းလမ်းတော့ကျွန်တော်တို့စီမံရှိသောဆရာဝန်တွေပေါ့ဗျာအကုန်လုံးကပေါ့နော်ဒါအုပ်ဟိုသတိထားပေးပါနှလုံးယောင်တတ်ပါတယ်ဟိုဒါကျွန်တော်ပြောဆိုပမာနိုင်ငံမှာလည်းလုံနိုင်တဲ့အနေအထားရှိပါတယ်ဟိုကျွန်တော်တို့ဟိုထွေထွေထူးကျွန်တော်တို့ပမာနိုင်ငံမှာလည်း echo machine ဆိုတာရှိပါတယ်ကျွန်တော်ထင်တယ်ရိုက်နိုင်ပါတယ်နှလုံး weak ဖြစ်တယ်ဆိုလို့ရှိရင်ပမာနိုင်ငံမှာနှလုံးရောဂါအထူးဆရာဝန်တွေအများကြီးရှိပါတယ်သူတို့လည်းနားလည်ပါတယ်ဘယ်လိုလုပ်လို့ရတယ်လဲဆိုတာဟိုဆေးတွေကဟိုကျွန်တော်တို့တုံးနေတဲ့ဆေးတွေကဟိုထူးခြားခြားဆေးကြီးတွေမဟုတ်ပါဘူးဒီဆေးလောကမှာရှိတဲ့ဆရာဝန်တွေဒါအပြင်မှာတော့ကြိတ်ပြီးပြုလို့မရပါဘူးကိုဒါမျိုးဆိုရင်တော့စေယုံတင်ရပါမှာပါစေယုံတော်မှာကျွန်တော်အဲ့လိုကြက်ကြက်မမတ်နဲ့ပေါ့နော်နားလေတက်ချောင်းနဲ့နှလုံးရောဂါအထူးဆူဆရာဝန်တွေပါလို့လည်းပေါင်းပြီကျွန်တော်တော်မှဒီလိုဟာမျိုးမကုနိုင်ပါဘူးကျွန်တော်ဆိုရင်ဒီနှလုံးရောဂါအထူးဆူဆရာဝန်တွေမှာတစ်စင်သူတို့လက်ထဲကိုအပ်ပြီးတော့မှသူတို့ကနေတစ်စင်ဟိုဘာစေးတွေဘာစေးတွေထည့်မယ်ထည့်လိုက်ပြီးတဲ့အခါကျလို့ရှိရင်ဟိုနှလုံးပြန်ပြီးတော့မော်နီတာလုပ်မယ်ပေါ့လေဆိုတော့ဒီလိုမျိုးတွေနဲ့ကျွန်တော်တို့ကပေးပြီးတော့ကျွန်တော်တို့လုပ်တာပါစေအနေထားတော့ပမာနိုင်ငံမှာရှိနေတဲ့နိုင်ငံမှာရှိတဲ့ဆရာတော့အတူတူနှီးပါတော့ပါမယ်သိတော့ပေါ်ချမှုမရှိပါဘူးအဲဒါပေမဲ့လေဒီယောဂါကိုစောစောစီး diagnosis လုပ်ဖို့အတွက်ကတော့ညံအောင်ဒီလူအောင်ပေါ့နော်နှစ်ခုလုံးတော့လိုပါလေကျွန်တော်ပြောချင်တဲ့သဘောကလူငယ်တွေကိုယ်စီမှာလာကြည့်တယ်ဒီလိုယောဂါတွေဖြစ်တယ်မတို့မှာရင်ပတ်အောင်နေမတို့မှာဒီလိုမျိုးနှလုံးတွေခုန်နေတယ်အဲဒါမျိုးတွေနဲ့ကြုံခဲ့လို့ရှိရင်အဲကျွန်တော်ပြောချင်တာတော့ဟိုလူနာရဲ့အတန်နားထောင်ကြည့်ပါပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူတို့ဒါတကယ်ဖြစ်တတ်တဲ့ယောဂအနေအထားတစ်ခုပါ။ဆိုတော့ဒီလိုမျိုးဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့ကစောစောစီးစီးတိလို့ရှိရင်ကျွန်တော်တို့ကအများကြီးလူနာကိုကျွန်တော်တို့ကုပေးလို့ရပါတယ်။
ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီ Omicron မျိုးကွဲတဲ့မှာသတိပြုသင့်တဲ့နောက်ဆက်တွဲရှိသေးလားဆရာ
။နောက်တစ်ခုကတော့လမ်းဆိုသိမ့်မထီတဲ့အတွက်ကြောင့်တခြားနေရာတော့သွားမှာပဲဆိုပြီးသူတို့ကယူဆကြတယ်ပေါ့လေ။ဆိုတော့ဘယ်နေရာတွေသွားသလဲဆိုတော့ဒီနေ့ဒီချိန်ကျွန်တော်တို့ကကြည့်တယ်ဆိုတော့ဘာကိုကြောက်ကြလဲဆိုတော့ long covid ဆိုတော့ကျွန်တော်ရင်တော့လည်းပြောခဲ့ပြပါဒီ covid ဖြစ်ပြီးတော့မှနောက်ပိုင်းကျတဲ့အခါမှာကိုယ်ရည်လက်တွေမသေးကျင်တာတို့ဟိုအလုပ်ကိုပြန်မသွားနိုင်အောင်လုံးပြင်းမှန်းနှွမ်းနေတဲ့စိတ်တွေဖြစ်နေတာတို့ကိုယ်ခန္ဓာထဲမှာဟိုအားမရှိဘူးပေါ့နော်ဆောင်းအားမရှိတော့ဖြစ်နေတာတို့တစ်ချိန်လုံးအိတ်ချင်နေတာတို့ဆိုတော့ဒီလိုမျိုးဟိုရေးရေးကဘာမှလုပ်လို့မရပဲနဲ့ဟိုဘလို့အဖြေမျိုးပေးလို့မရတဲ့ပေါ့နော်တစ်ခါလေကြာလို့ရှိရင်ဆရာဝန်လောကမှာဆရာဝန်တွေနည်းရှင်းပြလို့မတတ်နိုင်တဲ့အပိုင်းလက္ခဏာလေးတွေပါလာတယ်ပေါ့လေဆိုတော့အဲ့ဒီအပိုင်းလေးတွေကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့ဒီဆိုအဲ့အရာတွေကျွန်တော်တို့ကအခုနောက်ပိုင်းတွေကပို့ပြီးစိတ်ဝင်စားတယ်ပေါ့လေဒီခုကျွန်တော်တို့ပြောရလို့ရှိရင်ဒီခုလက်ရှိအိုမီကွန်နဲ့ပတ်သက်ပြီးတဲ့အခါကြတော့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီနှုံးချိမလုပ်ချင်မကိုင်းချင်ဖြစ်တဲ့နောက်ဆက်တွဲပြဿနာမျိုးအတွက်ရောဘယ်လိုလက္ခဏာတွေကိုစောင့်ကြည့်တယ်လဲဆရာ
post covid ပေါ့နော် long covid syndrome လို့ခေါ်တဲ့ကိုဗစ်ဖြစ်ပြီးတော့အဲ့လိုမျိုးအလုပ်ကိုပြန်မဝင်ချင်ဘူးပေါ့လေပင်ပန်းနေတစ်ချိန်လုံးအိတ်ချင်နေတယ်အိတ်ရာနေမထနိုင်ဘူးတစ်ကိုယ်လုံးကြိုက်ခဲနေတယ်နောက်တစ်ခါလေပြောတဲ့ဟာအရန်ကိုသွားလာလှုပ်ရှားမှုနှေးကုန်တယ်နောက်တစ်ခုက concentration လို့ခေါ်တဲ့အုံနောက်ထဲမှာဟိုမှတ်ညံပေါ့လေတဖြည်းဖြည်းနဲ့
အာယုံစိုက်ပြီးတော့
အာယုံစိုက်လုံနိုင်တဲ့အပိုင်းနေဟုတ်တယ်ခင်ဗျဆိုတော့ဒီလိုအပိုင်းနေတဖြည်းဖြည်းကြာလာတယ်ဆိုပြီးတော့ပြောတာရှိတယ်ကိုရဲ့ကျွန်တော်တကယ်ချင်းနေကိုယ်တိုင်မှာလည်းဖြစ်ပြီးတော့ဒီလိုမျိုးတွေပြောကြတယ်ကျွန်တော်တို့မလုပ်လို့ရလဲဆိုတော့ကျွန်တော်တို့လုပ်လို့ရတာတော့ဒီတခြားသောယောဂလက္ခဏာတွေမဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကတော့တေချာပေါ့ဟိုဘယ်လိုခေါ်မလဲမဟုတ်တာတခြားသောယောဂတွေအဲ့မှာပေါဝင်ပတ်သက်မှုမရှိတာလို့ကျွန်တော်တို့အရင်ဆုံးဟို rule out ပေါ့နော်ထည့်ထုတ်ပြရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတခြားမဖြစ်နိုင်တာတွေကိုတစ်ခုစီစစ်ဆေးဖယ်ထုတ်ထားလိုက်ပြီးမှဒီကိုဗစ်ကြောင့်ဖြစ်နိုင်တဲ့နှုတ်ချီမလုပ်ချင်မကန်ချင်ဖြစ်တဲ့နောက်ဆက်တွဲကိုရောဘလို့စီမံကုသတယ်လဲဆရာကြီ
းသူတို့တေချာထိုင်ပြောဒီကိုဗစ်ဆိုတာပေါ့နော်အဓိကကတော့ကျွန်တော်ပြောရမယ်ဟာနာလာရှည်ရောဂါလည်းမဟုတ်ပါဘူးကိုဒီဗိုင်းရပ်စ်ဖြစ်တဲ့အတွက်ကြောင့်ကိုခန္ဓာကနေသူ့ကိုပြန်အတက်လုပ်ပြီးတော့ကိုခန္ဓာထဲမှာတော့ဒီလိုမျိုးလေးတွေကျန်တာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့လည်းငါတို့ပြန်ပြီးလုံနိုင်ပါတယ်ဒီအမင်းပြန်ပြီးတော့နင်းနေနေနေကနေစပြီးတော့ပြန်လုံရမလားအလုပ်ကိုမလားနေလုံးရှင်းနိုင်မလုံနိုင်နှစ်နာရီလောက်စပြန်ပြီးလုံကြည့်ပါလား ကျွန်တော်ငယ်ချင်းအဲ့လိုဆရာဝန်ဆိုလို့ရှိရင်၃လလောက်တော်တော်လေးနာဝါတယ်အဲ့လိုမနေဘူးပေါ့နော်ပြန်ပြန်ပြောရတာပေါ့မင်းအလုပ်ပြန်ဆင်းပါလားမင်းရဲ့အဲကိုယ့်ရဲ့စီကံပဲပြန်ဖွင့်ပါလားတိ၈နိုင်မထိုင်နဲ့တနေ့၂နိုင်လောက်ပဲထိုင်ကြည့်ပေါ့အဲ့ဒါနဲ့အခုတော့အကုန်ပုံမှန်ပြန်ဖြစ်သွားပါပြီဆိုတော့သဘောကတော့လေကိုယ်စိတ်ထဲမှာဒါကြီးကနာရာစီယောဂာကြီးပါငါဒီယောဂာဖြစ်ပြီးတော့ဟိုပြန်ပြီးတော့ပဂရိလူကောင်းလို့ဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်ဒီနေ့ဒီချိန်ကြီးတော့မတွေ့ဘူးသေးပါဘူးခင
်ဗျဟုတ်ကဲ့ဆရာနောက်ဆုံးရောဒီကိုဗစ်မျိုးကွဲတဲ့အိုမီခရွန်ရဲ့နောက်ဆက်တွဲဖြစ်နိုင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
။ Omicron negative ဖြစ်တိုင်းနဲ့ကျွန်တော်တို့ကတခါလေမပေါ့ပါနဲ့။ဘာဖြစ်လို့လဲဆိုတော့မပေါ့ပါနဲ့လို့ကျွန်တော်ပြောချင်တဲ့သဘောကလေကျွန်တော်တို့တချို့သောလူတွေမှာ Omicron က9ရက်လောက်နဲ့ပျောက်သွားတတ်ပါတယ်ကိုရဲ့။ဟိုတချို့သောလူတွေမှာ9ရက်နဲ့မပျောက်ဘူးကိုရဲ့။12ရက်လောက်ထိကြာသွားတဲ့လူရှိတယ်။73ရက်လောက်ထိကြာသွားတဲ့လူရှိတယ်။15ရက်လောက်ထိကြာသွားတဲ့လူရှိတယ်။တချို့လူလားနေတော့ရှိတတ်တယ်လေ။ဒါကြောင့်မို့ကျွန်တော်တို့ကပြန်ပြီးတော့ဒီ Omicron ကိုလုတ်တဲ့အခါမှာPCR ကိုမစစ်ပါနဲ့ antigen တော့လည်းကျွန်တော်စစ်လိုက်ပါဆိုပြီးပြောတဲ့တပိုင်းနေပါတာပေါ့နော်ဆိုတော့ပြောခြင်းတဲ့ဘောကတော့ဂျုံပြီးပြောရလို့ရှိရင်တော့နံပါတ်1 Omicron နဲ့ဂျုံခဲ့လို့ရှိရင်တော့ကျွန်တော်တို့က positive မဖြစ်တဲ့လူတွေမှာလည်းရောဂါလက္ခဏာကိုကြည့်ပါကျွန်တော်အရင်တော့လည်းပြောဘူးလို့လေဗင်နာရင်ချောင်းဆိုးတယ်ဒီနေ့ဒီချိန်ကြီးမှာတခြားသောလက္ခဏာတွေတခြားသော influencer တို့ပါလို့ဟိုသိပြီးတော့မစဉ်းစားပါနဲ့Omicron ကကျန်တာမဖြစ်နိုင်ဘူးဆိုတာလေးကိုကောင်းကင်မှာအရင်ထည့်ထားပြီးလို့ရှိရင်တော့ကျွန်တော်ထင်ပါတယ်လေဒါမျိုးကျွန်တော် story တည်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ